1395ခုနှစ်ဝါကောင်လဆန်း14ရက်1995ခုနှစ်ဩဂုတ်လ9ရက်နေ့ဖြန်ကြတော့လာပြီနေ့ဝါကောင်လာပြီနေ့ဒီကဣန္ဒြေ၅ပါးအကြောင်းပြောခဲ့တယ်လို့အောက်မိပါတယ်တဏ္ဍာဝိရိယတတိသမာဓိပညာဣန္ဒြေ၅ပါးတဏ္ဍာဆိုတာယုံကြည်မှုဝိရိယဆိုတာကြိုးစားအထုံးမှုတတိဆိုတာရှုမှတ်မှုတတိယနေမှုအမှတ်ရနေတာလဲတတိတတိယနေတာလဲတတိအဲ့ဒါကိုပဲအောင်းမိတယ်လို့လဲသုံးတယ်ဖြစ်သမျှကိုဖြစ်သမျှကိုမလွတ်ရအောင်မပြတ်တတိကတ်ထားတာလေတတိစောင့်ကြည့်တယ်လို့ခေါ်တော့ဗော။နောက်စိတ်စူးစိုက်တည်ငြိမ်မှုတမာရီတမာရီဆိုတာအာယုံတစ်ခုထဲမှာစိတ်ဆိုင်ပြီးတည်ငြိမ်နေတာဆိုင်ပြီးတည်နေတာအဲ့ဒါတမာရီဟိုအာယုံဒီအာယုံပြန်လွင်ပြေးသွားခြင်းမရှိပဲနဲ့အာယုံခုတစ်ခုတည်းမှာပဲစိတ်တီးနေတာကိုတမာတိရှေးရတော့တီးတီးတယ်လို့သုံးတယ်တီးတီးတယ်လို့အခုခေတ်သုံးတဲ့အခါကျတော့အတိပ္ပယ်ကတီးငြိမ်နေဆိုတော့အဓိပ္ပာယ်တဲ့တည်ကြည်တယ်ဆိုတာသိခာသမာဓိရှိတယ်ဆိုတော့အဓိပ္ပာယ်အဲ့ဒီပဲပို့ပြီးတော့အတ္တအတ္တနေတာဒါကြောင့်တည်ငြိမ်တယ်လို့ပဲဘုန်းကြီးတော့သုံးလိုက်ပါတယ်တည်ငြိမ်တာသမာဓိစုစည်းစူးစိုက်တည်ငြိမ်နေတာဟာသမာဓိအာယုံဟိုအာယုံဒီအာယုံစိတ်ပြတ်မသွားပဲနဲ့တအာယုံထဲမှာပဲစွစွစီစီဖြစ်နေတာအဲဒီစွစွစီစီဖြစ်တဲ့အာယုံပေါ်မှာပဲစူးစိုက်အဲဒီအချိန်မှာစိတ်ကတည်ငြိမ်တာဒါကြောင့်အာယုံတစ်ခုထဲမှာစိတ်စုစီစူးစိုက်တည်ငြိမ်နေတာကိုတမာတိလို့ခေါ်တာပညာထိုးတွင်သိခြင်းဟိုတကားဟိုယောဂီကနေခြင်းလို့နေနေတာသူများမကြည့်နဲ့တကားကိုပြောရတာအဲတရားအာယုံဆိုင်ယူသည်သည်ဒီလောဥမ္မာမပေါ့နဲကိုယောဂဝေဒနာလျှောက်ခွင့်ပြုထားရင်တော်တယ်လို့နေလို့ပဲဖြစ်ပါမလားပညာဆိုတာထိုးတွင်သိခြင်းတူစကားလုံးရတော့ပညာပဆိုတာအမျိုးမျိုးဖုံပုံညာဆိုတာသိတယ်ပညာအမျိုးမျိုးဖုံပုံသိတယ်ဒါပေမဲ့တကယ်ဒီနေရာမှာတကယ်အတိတ်ပြရတော့ထိုးတွင်ပြီးနည်းနည်းနည်းနည်းသိတာပညာအဲ့ဒီပညာကနှမျိုးရှိတယ်ဝိပဿနာပညာမေဖို့ပညာတရားနဲ့ပတ်သက်လို့ပေါ့ တခြားနေရာမှာပညာတွေကအတိပ္ပယ်အမျိုးမျိုးပေါ့ဒီမှာတော့ဝိပဿနာပညာနဲ့မေဖို့ပညာလို့နှမျိုးခွဲရဝိပဿနာပညာကအဘိဓမ္မာနည်းအရာဆိုရင်လောကီပညာအဘိဓမ္မာသဘောအရာဝိပဿနာပညာကလောကီပညာမေဖို့ပညာကလောကုတ္တရာပညာဝိပဿနာပညာကထိုးထွင်းသိတာဘာကိုသိတာလဲဆိုတော့ယုံနဲ့နံရဲ့သဘာဝအမှန်ကိုထိုးထွင်းသိတယ်အဲ့လိုထိုးထွင်းသိရမှာလည်းပဲနှစ်မျိုးသဘာဝလက္ခဏာကိုထိုးထွင်းသိတယ်သာမဉ္ဇလက္ခဏာကိုထိုးထွင်းသိတယ်ယုံဏတို့ရဲ့သဘာဝလက္ခဏာကိုထိုးထွင်းသိတယ်ဒါလည်းဝိပဿနာပညာပဲယုံဏတို့ရဲ့ပါမညာလက္ခဏာကိုထိုးထွင်းသိတယ်ဒါလည်းဝိပဿနာပညာပဲသဘာဝလက္ခဏာဆိုတော့ယုတ်သီးသီးနာသီးသီးမှရှိတဲ့သီးသံကိုယ်ပိုင်သဘောကိုသဘာဝလက္ခဏာခေါ်တယ်ဒါတော့နည်းနည်းလေးเจเจเปี่ยนๆပြောมาปูตะโกปอกตามิญญะลักษณะสร่ากะยุบอาลองนะอาลองเนี่ยแตใส่เนี่ยตบอโหตามิญญะลักษณะขออ่ะไอ้ยุบอาลองนะอาลองเนี่ยแตใส่เนี่ยตบอก็บาแล้วสร่ออนิจจาทุกขะอนัตตะအနိစ္စဖြစ်ဖြစ်ပြီးပြည့်ပြည့်သွားလို့မတည်မြဲတဲ့သဘောဒုက္ခဖြစ်ပြမပြအနိစ္စခံနေရတဲ့သဘောအနတ္တအသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောယုံနာနှစ်ပါးဟာအသက်လည်းမဟုတ်ဘူးယုံနာနှစ်ပါးဟာဝိညာဉ်လည်းမဟုတ်ဘူးယုံနာနှစ်ပါးဟာပုဂ္ဂိုလ်လည်းမဟုတ်ဘူးတ attva လည်းမဟုတ်ဘူးယုံနာနှစ်ပါးဟာအတ္တလည်းမဟုတ်ဘူးဒါကြောင့်အနတ္တအတ္တဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောအဲ့ဒါကလည်းပဲရုပ်တိုင်းနံတိုင်းမှာရှိတယ်အဲ့ဒီအနိစ္စဒုက္ခအနတ္တသဘောသုံးမျိုးဟာရုပ်တိုင်းနံတိုင်းနဲ့သက်ဆိုင်တဲ့အတွက်သာမဉ္ဇလက္ခဏာသူလည်းရုပ်နံတို့ရဲ့သဘာဝအမှန်ပဲသဘာဝလက္ခဏာလည်းရုပ်နံတို့ရဲ့သဘာဝအမှန်ပဲအဲဒီရုပ်နံတို့မှာရှိတဲ့အဲဒီသဘာဝလက္ခဏာသာမဉ္ဇလက္ခဏာနှမျိုးကိုထိုးတွင်သိတာကိုวิปัสสนาปัญญาလို့ခေါ်တာအရိယသစ္စာ၄ပါးထိုးထွင်းသိတာကတော့မေဖို့ပညာအရိယသစ္စာ၄ပါးကိုထိုးထွင်းသိတာမေဖို့ပညာအာယသစ္စာမှာလည်းပဲတာမန်လောကီသစ္စာတမျိုးအရိယသစ္စာတမျိုးအရိယသစ္စာဆိုတာလောကုတ္တရာသစ္စာလောကုတ္တရာသစ္စာဆိုတာလောကုတ္တရာဉာဏ်နဲ့ထိုးထွင်းသိရတာမို့လောကုတ္တရာသစ္စာလို့ပြောတာအဲ့ဒါကိုအရိယသစ္စာခေါ်တယ်ဝိပဿနာရှုစဲမှလည်းပဲသစ္စာ၄ပါးကိုထိုးထွင်းပြီးသိရတာပဲအဲ့ဒီသိတဲ့သစ္စာ၄ပါးကတော့ဝိပဿနာဉာဏ်ဆိုတဲ့လောကီဉာဏ်နဲ့ထိုးထွင်းသိရတာဖြစ်တဲ့အတွက်သူကတော့အရိယသစ္စာလို့မခေါ်ဘူးလောကီသစ္စာလို့ပဲခေါ်လိုက်တယ်ဒါပေမဲ့သစ္စာအနေနဲ့ကတော့မကွဲပြားပါဘူးဝိပဿနာဉာဏ်နဲ့ထိုးထွင်းသိရတဲ့သစ္စာလဲဒုက္ခသမုဒယနိရောဓမဂ်ပဲ မဖို့ပညာနဲ့ထိုးထွင်းသိတဲ့သစ္စာနဲ့ဒုက္ခသမုဒယနိရောဓပဲ။ဒါမဖို့ပညာနဲ့ထိုးထွင်းသိတဲ့သစ္စာကတော့လောကုတ္တရာပညာနဲ့ထိုးထွင်းသိတာဖြစ်လို့သူကလောကုတ္တရာသစ္စာအရိယသစ္စာလို့ဆိုတာ။ဝိပဿနာပညာနဲ့ထိုးထွင်းသိတဲ့သစ္စာကတော့ဝိပဿနာပညာဆိုရဲလောကီပညာနဲ့ထိုးထွင်းသိတာဖြစ်တဲ့အတွက်လောကီတစ္ဆာလို့ခေါ်ရတယ်ဒီတော့ဒီနေရာမှာလောကီဆိုတဲ့စကားလုံးအယတ်ထဲအသုံးနဲ့တရားအသုံးနဲ့မတူပါဘူးကွဲတယ်အဲ့ဒါအယက်သုံးမဟုတ်ဘူးအခုပြောတာကတရားလောကသုံးပြောတာအယက်ထဲမှာကလောကီလို့ဆိုလို့ရှိရင်လူမှုကိစ္စတွေဒါတွေကိုလောကီကိစ္စလို့ခေါ်ဘာသာရေးကိစ္စကြတော့လောကုတ္တရာကိစ္စလို့ခေါ်တယ်လူတွေတန်တဲ့သီလဆောက်တည်တယ်တရားဘာဝနာပွားများအားထုတ်တယ်ဖျားစေတီတဲတာကအစလောကုတ္တရာလို့ဒီလိုသုံးတယ်လောကလူတို့ရဲ့သာဝနေရေးပေါင်းသင်းဆက်ဆံရေးစတဲ့ကိစ္စတွေအဲ့ဒါကြတော့လောကီကိစ္စလို့ခေါ်တယ်တရားမှာတော့အဲ့ဒါလိုမဟုတ်ပါဘူးမဲ့အသည့်မဲ့ပညာဖိုအသည့်ဖိုပညာနိဗ္ဗာန်အဲ့ဒီဟာမတပါးကျန်တာတွေကိုလောကီလို့ခေါ်တယ်မဲ့ဖိုနိဗ္ဗာန်ကိုသာလောကုတ္တရာလို့ခေါ်တယ်လောကမှလွန်မြောက်သွားသောတရားတွေတဲ့မညာ၄ခု၊ဖူညာ၄ခု၊နိဗ္ဗာန်အလုံး၉ခုဒါကပဲလောကုတ္တရာတရား၉ပါလောကမှလွန်မြောက်သွားသောတရားများလောကတဲ့သာလွန်သောတရားများလို့အဓိပ္ပာယ်ရအဲ့ဒီမ၄ပါ၊ဖူ၄ပါ၊နိဗ္ဗာန်ဆိုတဲ့လောကုတ္တရာ၉ပါမှတပါးကျန်တာတွေကိုလောကီလို့ခေါ်တယ်။ဒါကြောင့်ဝိပဿနာအားထုတ်တဲ့အခါမှာသီလဆောက်တည်ရတယ်။စိတ်တည်ငြိမ်မှုတမာတိတွေဖြစ်အောင်ကြိုးစားရတယ်ယုသဘောနံသဘောတည်တဲ့ပညာတွေဖြစ်အောင်ကြိုးစားရတယ်။အဲဒီဝိပဿနာရှုခိုင်းမှဖြစ်တဲ့ဝိပဿနာတတိတမာတိပညာတွေဟာမဲ့ဖို့နိဗ္ဗာန်မဟုတ်တဲ့အတွက်သူတို့လောကီတွေပဲ။ဒါပေမဲ့တရားထဲလောကဆုံးအနေနဲ့ကြတော့ဒါတွေလောကုတ္တရာလို့သုံးတယ်လောကုတ္တရာကိစ္စတွေတို့နဲ့မဆိုင်ပါဘူးအဲ့လိုသုံးတယ်ဆိုအဘိဓမ္မာသဘောအရာတော့ဒါတွေလောကီတွေပဲမက်၄ပါးဖူ၄ပါးနိဗ္ဗာန်ဒါကိုလောကုတ္တရာတရား၉ပါးအဲ့ဒါမှတပါးကျန်တာတွေကိုလောကီဒါကြောင့်သတိထားလို့ရှင်ယောဂီတို့သိမှာပေါ့တရားဂုဏ်တော်မှာဘဂဝါဒါဓမ္မောရှင်တော်မြတ်ဖျားဟောမိန်ကြသည်မက်လေးပါးဖူလေးပါးနိဗ္ဗာန်ပရိယအားဖြင့်၁၀ပါးသောတရားတော်မြတ်သည်သောအခါတော့နာစဉ်ချမ်းသာကြင်ချမ်းသာ၍ချမ်းသာမြတ်မှအေးနိဗ္ဗာန်ဟု သုံးနံကောင်းခြင်းပြည့်စုံလင်းအောင်ရှင်းလင်းဟောကြားတော်မူအပ်သောတရားတော်မြတ်ပါပေသည်အဲဒီမှာမလေးပါဖိုလေးပါနိဗ္ဗာန်သူကလောကုတ္တရာတရား၉ပါပြီးတော့မှပရိယတ်တရားနဲ့ဆိုတော့၁၀ပါပရိယတ်ဆိုတဲ့စကားလုံးကပါဠိပရိယတိသင်ယူနာကြားအပ်သောတရားလေးလေးခင်ငိုင်းနေတာသမင်းနေတိတ်ဆာထားတယ် ਨੇ ดูတယ်သင်ယူနာကြားအပ်သောတရားသင်ယူလို့သိတဲ့တရားနာကြားလို့သိတဲ့တရားဆွေးနွေးလို့သိတဲ့တရားအဲ့ဒီတရားကိုပရိယတ်တရားခေါ်တယ်ဒါကြောင့်သာသင်တိုက်တွေကိုပရိယတ္တိသာသင်တိုက်လို့ခေါ်တာဒီတရားတွေသင်ကြားရာသာသင်တိုက်နာယူရာသာသင်တိုက်ပို့ချရာသာသင်တိုက်မလေးပါဖူလေးပါနိဗ္ဗာန်ကတော့သင်ယူလို့မရဘူးနာကြားလို့လည်းမရဘူးဉာဏ်နဲ့ထိုးတွင်းသိမှရတဲ့တရားအဲ့ဒါကြောင့်သူ့ကိုပฏิဝေဒလို့ခေါ်တယ်မလေးပါဖူလေးရောနိဗ္ဗာန်ထိုးတွင်သိအပ်သောတရားထိုးတွင်သိရသောတရားကိုယ်ပိုင်ဉာဏ်နဲ့လက်တွေ့ထိုးတွင်သိရတဲ့တရားလို့ဆိုလိုတယ်ပฏิဝေဒမလေးပါဖူလေးပါနိဗ္ဗာန်လက်တွေ့ကျင်းမှဉာဏ်နဲ့တဖြည်းဖြည်းထိုးတွင်ပြီးသိမြင်ရတဲ့တရားဒီတော့အဲ့ဒီမှာ၁၀ပါးသောတရားတော်မြတ်ဆိုတာမှာမလေးပါဖူလေးပါနိဗ္ဗာန်ကပฏิဝေဒကိုတွင်ဉာဏ်နဲ့ထိုးတွင်သိရတဲ့တရား
တခါပရိယတ်တရားကသင်ယူနာကြားရတဲ့တရား
ခေပြောပြောလို့ရှိရင်နောက်မလေးပါဖူလေးပါနိဗ္ဗာန်က practical aspect of buddhism လက်တွေ့သိရတဲ့တရားပရိယတ်တရားက theoretical aspect of buddhism သင်ယူနာကြားရတဲ့တရားအဲ့တော့လက်တွေ့ကိုယ်တွေ့ထိုးတွင်းပြီးသိရတဲ့တရားက၉ပါသဘောတရားအနေနဲ့လေးလာသင်ယူမှတ်သားနာကြားရတဲ့ပရိယတ်တရားကတပါပေါင်းတော့၁၀ပါအဲ့ဒါပြောတာဘုရားဓမ္မရှင်တော်မြတ်ဖုရားဟောမိန့်ကြသည်မလေးပါဖူလေးပါနိဗ္ဗာန်ပရိယတ်အပြင်၁၀ပါသောတရားတော်မြတ်သည်အခုယောဂီတို့တရားနာနေတယ်ဒါပရိယတ်ပဲသင်ယူနေတယ်နာကြားနေတယ်ဒါပရိယတ်ပဲစာကြဖုန်းကြီးတွေစာချနေတယ်ပရိယတ်ပဲစာသင်သားတွေစာနာနေတယ်နားထောင်နေတယ်ပရိယတ်ပဲသဘောတရားကိုလေ့လာသင်ယူနာကြားတာမှန်သမျှပရိယတ်လက်တွေ့ကျင့်ကြံပွားများတာမှန်သမျှပฏิပတ်လက်တွေ့ကျင့်ကြံပွားများလို့ရရှိတဲ့မေဖို့နိဗ္ဗာန်ဟာပฏิဝေဒပရိယတ်တိပฏิပတ်တိပฏิဝေဒလက်တွေ့ကျင့်ကြံပွားများအထုတ်တာဒါကပฏิပတ်ပฏิပတ်တိအဲ့လိုကျင့်ကြံပွားများအထောက်ခြင်းကြောင့်မဲ့ရတယ်ဖူရတယ်နိဗ္ဗာန်ရတယ်ဒါပฏิဝေဒဒီလပွားများအားကျဲလက်တွေ့ကျင့်ကြံပွားများအားထုတ်လို့ရတယ်မဲ့လေးပါဖူလေးပါနိဗ္ဗာန်ဟာပฏิဝေဒအဲ့ဒါလို့လက်တွေ့ကျင့်ကြံပွားများအထောက်နိုင်အောင်အထောက်ဖို့နီးလန်းနေညွန်ပြထားတဲ့တရားတွေကပရိယတ်တယ်ယောဂီတို့ရောက်တရားထဖို့ရောက်လာတဲ့အခါကျတော့အလုတ်ပေးတရားနာရတယ် အဲ့ဒါပရိယတ်ပဲပထမဆုံးသင်ပေးလိုက်တာခေါင်းနာပိန်နာမှာဘယ်လိုမှာထိုင်နာထိတာမှာဘယ်လိုမှာကြွားတာလှမ်းတာချဝေဒဆန္ဒခိုင်းတာတွေ့တာမှာစိတ်တွေစဉ်းစားစိတ်တွေးစိတ်စိတ်ကူးစိတ်တွေမှာစသည်ဖြင့်သင်ပေးလိုက်တာအဲ့ဒီသင်ကြားနေတာရောသင်ပေးလိုက်လို့ရတဲ့အသည့်ရောအဲ့ဒါပရိယတ်ပဲအဲ့ဒီကသင်ပေးလိုက်မှပဲကိုကစင်ညာလျှောက်တဲ့အခါပဲလှမ်းနေညာလှမ်းနေလို့ပဲခြေတော့လှုပ်ရှားညာခြေတော့လှုပ်ရှားတာသိအောင်ရှုတတ်တယ်။ကြွားတယ်လှမ်းနေခြားတယ်လို့ကြွား၍သဘောလှမ်း၍သဘောခြား၍သဘောသိအောင်ရှုတတ်တယ်။အသေးစိတ်မူရာမှလည်းထိုင်တော့ထိုင်နေထိုင်နေနဲ့တရွရွထိုင်ကြသွားတာသိအောင်မှတ်တတ်တယ်။ထားတော့ထားတယ်ထားတယ်နဲ့တရွရွထားတာသိအောင်မှတ်တတ်တယ်။ကိုယ်တော့ကိုယ်တယ်ဆန်းတော့ဆန်းနေနဲ့အဲ့ဒါလို့ရှုမှတ်တာကပฏิပါလေးကျင့်ပွားများအထုတ်တာအဲ့ဒီလိုလေးကျင့်ပွားများအထုတ်တတ်အောင်အလုတ်ပေတရားနာတာကပရိယာလေးကျင့်ပွားများအထုတ်လို့တိတိလာတာကပฏิဝေဒသို့တော်လည်းတကယ်ပฏิဝေဒအစစ်ကတော့မဲ့အတိဖို့သည်နိဗ္ဗာန်အဲ့ဒါမှတကယ်ပฏิဝေဒအစစ်အဲစကားကြုံလို့ပြောလိုက်တယ်စကားလည်းကြုံမှပြောပြတယ်နှုတ်မင်းပြောပြအဲ့တော့ပရိယပฏิပတ်ပฏิဝေဒဆိုတာနားလဲပလားသေသေးချာချာနားလဲတာလားဝါတတလားဟမ်သေချာကြပရိယဆိုတာပါလဲပฏิပတ်ဆိုတာပฏิဝေဒဆိုတာပွားများအထုတ်လို့ကိုယ်တွေ့သိရတဲ့မလေးပါဖိုလေးပါနေပါဟုတ်ကဲ့လားဟုတ်အေးမလေးပါဖိုလေးပါနိဗ္ဗာန်မှတပါဝိပဿနာဉာဏ်ဝိပဿနာပညာဝိပဿနာအသိတွေလည်းပဲလက်တွေ့အားထုတ်မှသိတာပဲသူတို့လည်းပฏิဝေဒပဲသို့တော်လည်းပဲသူတို့ကတော့လောကီပဲရှိသေးတယ်လောကုတ္တရာပฏิဝေဒမဟုတ်ဘူးဒါကြောင့်လောကုတ္တရာပฏิဝေဒကိုပဲပฏิဝေဒလို့အကျွင်းမဲ့ပฏิဝေဒဖြစ်လို့ဘို့လို့ပြောရမလေးပါဖိုလေးပါနိဗ္ဗာန်အမချမ်းမြေဣဒာမုတ်ပေါက်လုံနေတယ်နှစ်နှစ်လားရှိနေပြီအခုထိမရွေ့သေးဘူးအဲ့ဒီမှာပฏิဝေဒသီလသမာဓိပညာသုဝီနီအဘိဓမ္မာဆိုတဲ့နေရာလေးတွေသူ့နေရာနဲ့သူတတ်ဖို့အစီအစဉ်လုပ်ထားတာရှိဒါပေမဲ့အခုထိအဲ့ဒီထိမရောက်သေးဘူးကြာလာပြီနှစ်နှစ်လားရှိနေဘုရားဟောထားတာရှိတယ်မဟုတ်လားဏိဒီနံဝပောတာရာယံပတ်သေးဝိဇ္ဇဒတိနာနေကရှဝါဒိမေတာဝိန်တာဓိတံပန္တိတံပစေတာဓိတံပဇမနတသေယောဟောတိနဘပိယောဒါလေးသိကောင်းလားဏိဒီနံဝပောတာရာယံပတ်သေးဝိဇ္ဇဒတိနာနေကရှာဝါတိန်မေတာဝိန်တာဓိတံပန္တိတံပစေတာဓိတံပဇမနတသေယောဟောတိနဘပိယောတဲ့အဲ့လိုပုဂ္ဂိုလ်ကိုစီကတ်လို့အရှုံးမရှိဘူးအမျက်ကြီးပဲတဲ့နားလဲလားမလဲပါဘူးအရှုံးမရှိဘူးအမျက်ကြီးပဲဆိုတာတော့နားလဲမှာအဲ့ဒါဆောင်ဖို့လောက်ထားတယ်လေအခြေပြုဘုရားဘာသာမှာပါတယ်မေတ္တာကရုဏာရှေးရှုကဖြင့်နာနာချင်းချင်းအပြစ်မြင်တိုင်းသွန်သွင်တတ်ရိုးပန္ဓိမျိုးကိုရွှေအိုးညွန်ကြသူအလားသို့ဝတ်တော်စည်းကဆက်ဆံတတ်များများအကျိုးတွေဘုန်းကြီးနောက်တစ်ခါရေးပြမယ်။နည်းနည်းအဓိပ္ပာယ်စဉ်းစားကြည့် အခွနာဂါထာရဲ့အဓိပ္ပာယ်မေတ္တာကရုဏာရှေးရှုကအဖြင့်နာနာကျင်ကျင်အပြစ်မြင်တိုင်းသွန်ပင်ဓာတ်ယုတ်ပန်ဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားသို့ဝတ်တော်စီကဆက်ဆံတတ်များများအကျိုးတွေတိုင်းပြည်တွေမှာလွတ်တော်တွေမှာအောက်လွတ်တော်ထက်လွတ်တော်ပဲလွတ်တော်ပဲဖြစ်ဖြစ်အစိုးရကတစ်ဖက်အတိုက်ခံကတစ်ဖက်ဆိုပြီးအတိုက်ခံထားရတယ်မဟုတ်လားဘာလို့ထားရတာတော့အဲချွေရင်သာလေးတွေထောက်ပြနိုင်အောင်လို့ထောက်ပြရင်ကိုယ့်ဟာကိုယ်တော်အပန်းကြီးအကောင်းကြီးထင်တာဟုတ်ကိုလောက်တာဒါကိုထင်နိုင်လဲဟုတ်ချင်မှဟုတ်ချင်မှဟုတ်တာဟုတ်အဲ့ဒါဘေးကနေကြည့်တဲ့လူကတော့မြင်တယ်လေဒါမဟုတ်ဘူးဒါဟုတ်တယ်ဆိုတာမြင်တယ်အဲ့လိုထောက်ပြဖို့ရာအတွေ့အတိုက်ခံဆိုတာထားရတာ opposition အဲ့ဒီထောက်ပြမဲ့လူကိုလာကတောင်းပေးထားရတယ်ထောက်ပြစေချင်လို့အဲ့ဒါကြောင့်ထောက်ပြတဲ့လူဟာဆရာတဲ့ကျွေးင်းရဲ့ပြော့ွက်ထောက်ပြတဲ့လူဆေးရတဲ့တာဒိတံပန္ဒိတံပဇေတဲ့တာဒိတံအဲ့ဒါလူအပြစ်ကိုမညာမတာထောက်ပြတတ်သောပန္ဒိတံပညာရှိကိုပဇေစီကပ်မိဝဲရဤဟုတ်ပါခင်ဗျာကောင်းပါညာမဲကောင်းလိုက်တာလို့အဲ့လိုမြောက်မြောက်ပြောနေတဲ့သူတွေပဲဒါတွေပဲစီကပ်နေရင်တော့ကြောက်ကြပြီလားအောင်းမေထာရောတဲ့အဲ့ကိုရဲ့ပြော့ခွဲအမားကိုထောက်ပြတဲ့ပုံကိုယ်ကိုစိတ်ကပ်ပြီးဆိုလို့ရှိရင်တော့တိုးတက်ပြီးမှတ်ကြော။ဒါရိတံထို့သို့မားခွက်ကိုမညာမတာထောက်ပြတတ်တဲ့ပုံကိုယ်ကိုထောက်ပြတတ်သောပန္ဒိတံပညာရှိကိုပဇေစိတ်ကပ်မှုဝဲရာဤ။ဘလို့သဘောထားစိတ်ကပ်မှုဝဲရမလဲဆိုတော့နိဒီနာမြုပ်ထားတဲ့ရွှေအိုးတို့ကိုဘောဒါရံဤဝလက်ညှိုးထုတ်ပြီးပြောပြသောပုဂ္ဂိုလ်ခွဲပုဂ္ဂိုလ်ကိုကဲ့သို့ပဇေစည်းကရာဤရွှေအိုးတွေဟောဒီမှာမြုပ်ထားတဲ့ရွှေအိုးတွေဟောဒီမှာယူကြနဲ့လက်ညှိုးထုတ်ပြတဲ့လူကိုစည်းကသလိုအဲဒါလိုချူရင်းချက်ကိုမညာမတာထောက်ပြတဲ့ပညာရှိကိုစည်းကရတယ်တာဒိတံပဇမာနတသေယောဟောတိနဘပိယောတာဒိတံအဲ့ဒါလိုပုဂ္ဂိုလ်မျိုးကိုပဇမာနတစိကမှီဝဲသောသူအားသေယောမြင့်မြတ်သည်ဟောတိဖြစ်၏ပါပိယောယုတ်မာသည်နာယုတ်ညံ့သည်နာဟောတိမဖြစ်တဲ့အဲ့ဒါလိုပုဂ္ဂိုလ်မျိုးစိကတဲ့ပုဂ္ဂိုလ်ကတော့အကျိုးရှိပြီးသားအောင်မေ့ပြီးတော့တဲ့ဘာကြောင့်လဲဆိုတော့လောကကကိုယ်အပြစ်ပြောတာမကြိုက်ဘူးလေအပြစ်ကိုတောင်မှကိုဟာကိုအပြစ်ရှိမှန်းအပြစ်လို့သိထားတာတောင်မှသူများကအပြစ်မဟုတ်ပါဘူးအကောင်းပဲဆိုပြီးတော့လိမ့်ညာပြီးတော့မြောက်ချအဲ့ဒါသဘောကျတယ်မြောက်မှန်းသိတောင်သဘောကျတယ်ဆိုတော့အဲ့ဒါအပြစ်ဆိုလို့ရှိရင်နည်းနည်းလေးမှထောက်ပြမခံနိုင်အဲ့ဒါလို့ဆိုလို့ရှိရင်မဟုတ်တော့ဘူးတဲ့အပြစ်ထောက်ပြခံမနထောက်အပြမခံနိုင်ရင်ကြောက်ကြမယ်ဆိုတာအောက်မေ့။အဲကြောင့်မေတ္တာကရုဏာရှေးရှုကာဖြင့်နာနာကျင်ချင်းအပြစ်မြင်တိုင်းသွန်သင်တတ်ရုပ်ပန်တိတ်မျိုးကိုရွှေအိုးညွန်ကြသူအလားသို့ဝတ်တော်စိကဆက်ဆံတတ်များများအကျိုးတွေလေဘုန်းကြီးတို့တရားလည်းဘယ်ရောက်သွားလဲမသိဘူးเนาะဘယ်ရောက်သွားလဲမသိကိုင်းလိုက်စို့မေတ္တာကရုဏာမေတ္တာကရုဏာရှေးရှုကားဖြင့်ရှေးရှုကားဖြင့်နာနာကျင်ခြင်းအပြည့်မြင်တိုင်းသွန်သင်တတ်ရုပ်ပန္ဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားသို့ ဝတ်တွာစီကဆက်ဆန္ဒများများအကျိုးတွေမေတ္တာကရုဏာရှေးရှုကားဖြင့်နာနာခြင်းချင
်း
အပြည့်မြင်နိုင
်
သွန်သင်တာယုပန္ဒိတ်မျိုးကိုရွှေအိုးညွန်ကြားသူအလားသူဝတ်တွာစီကသစ္ဆန္ဒများများအကျိုးတွေမေတ္တာကရုဏာရှေးရှုကားဖြင့်ချွတ်ယွင်းချက်ကိုညွန်ပြတယ်ဆိုတော့လည်းပဲတဲ့အဖြစ်သဘောနဲ့မညွန်ပြရဘူးတဲ့အပြုသဘောနဲ့မေတ္တာကရုဏာရှေ့ထားပြီးတော့ညွန်ပြရမယ်တဲ့တဲ့တဲ့အပြစ်ဆိုတဲ့သဘောမျိုးမဖြစ်เสียရဘူးတဲ့အဲ့လိုပုံပုံမျိုးကရမယ်စီးကရမယ်မေတ္တာကရုဏာရှေးရှုကားဖြင့်နာနာခြင်းချင
်း
အပြစ်မြင်တိုင
်း
သွန်သင်တာယုပန္ဒိတ်မျိုးကိုจุยโอญญ์จาจุยโอญญ์จาตุอะลาตุตุ
อะล
าตุโหตวาสีกะ
โหตวาส
ี
ก
ะ
เส
สสันดาเสสสัน
ด
า出来看家了不挖的那不会见把的出来起来的人就来比你嘛不挖的那出来配家间了对不对呀配家间了对不对呀那他当个亲亲配家了不如配家了来说这边的路这边的路这边的路这边的路的人就多把比的人就多了သံဃာတော်ရှင်များများဟာအကြောင်းအလျော်စွာသက်ဆိုင်ရာဟူဌာနဒီဌာနဟူဒေတဒီဒေတကြွားကြတော့မှာပါအဲဒီတော့မကြွခင်မှာအချင်းချင်းတပါးရဲ့တပါးတပါးရဲ့အပြစ်များမြင်တယ်ဆိုလို့ရှိရင်ပြောကြပါဖေဟာအပြစ်မှန်သိလို့ရှိရင်တပည့်တို့အဲ့ဒီအပြစ်ကိုကုစားပါမယ်ကတော့ပါမယ်နောက်ခါလဲဒီအပြစ်မျိုးမဖြစ်အောင်ရှောင်ကျင်ပါမယ်ဒါကြောင့်အပြစ်ပြောကြပါဖရာပြောကြပါဖရာပြောကြပါဖရာလို့ဖိတ်တာအဲ့ဒါဘဝရဏခေါ်တယ်ပြောကြပါအဲ့ဒါပါဠိလို့တန်ခမ်ဗန္တိဘဝရီမိအရှင်ဖရာတို့တပည့်တော်တန်ဃာတော်အားဖိတ်ကြပါတယ်ဒိဋ္ဌိနာဝသုတေနာဝပရိသင်္ကာယဝဝဒန္တုမအာယတမံတောတပည့်တော်ချွေရင်ချက်မြင်ရင်ဖြစ်စေချွေရင်ချက်ကိုကြားရင်ဖြစ်စေတပည့်တော်ချွေရင်ချက်ပံမရရှိရင်ဖြစ်စေချွေရင်ချက်ဆိုတာအပြစ်ပေါ့ တပည့်တော်ကိုပြောကြပါဖျားတဲ့ကိုဟာကိုတော့မသိတာများတာကိုကိုပြစ်ကိုတော့မသိဘူးဟိုလောကစကားပြောကြတာရှိတယ်မဟုတ်လားသူများမျက်ချီလေးတော့မြင်တတ်လိုက်တာကိုမျက်ချီတောင်းတောင်းလို့ပုံသွားတော့မြင်မဲမမြင်ဘူးဆိုတာအဲ့လိုပဲကိုဟာကိုတော့ဟုတ်တယ်ကောင်းတယ်မှန်တယ်ထင်ပြီးပြုလုပ်တယ်ပြောဆိုတယ်အပြစ်မရှိဘူးမဟုတ်ဘူးလို့ထင်နေတယ်ဒါပေမဲ့ဘေးကကြတော့ဘေးကနေတဲ့လူအနေနဲ့ကြတော့ဒါအမှန်တိုင်းမြင်တယ်ဒါကြောင့်မလို့ဘေးကမြင်တတ်တဲ့ချွေးရင်ချက်ကိုပြီးတော့ပြောပါဗျာချွေးရင်ချက်မြင်ဖြစ်စေကြားရင်ဖြစ်စေချွေးရင်ချက်ပဲလို့တန်မြတ်ဖြစ်ရင်ဖြစ်စေပြောပါဗျာတပည့်တော်ပူဇော်ပါမယ်အဲ့ဒီချွေးရင်ချက်နောင်မဖြစ်အောင်လဲဆောင်စည်းထိန်သိမ်းပါမယ်ဝဒန္တုမအာသမန္တောပတ္တန္တောပฏิကရိတာမိအဲ့ဒါဟာအခုပြောတဲ့ဘုရားဟောဒေသနာနဲ့အညီပေါ့မေတ္တာကရုဏာရှိရှိသာဖြင့်နာနာခြင်းခြင်းအပြစ်မြင်တိုင်းသွန်သင်တာယုပန္ဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားသို့ဝတ်တော်စီကဆက်ဆန္ဒများများအကျိုးတွေယောဂီတွေကိုစောင့်ရှောက်တဲ့ဥစဉ်တွေကတစ်ခါတစ်ခါတတိပေးတာတို့ပြုရင်ပေးတာတို့အဲ့ဒါတွေလည်းဒါပဲမဟုတ်ဘူးလားအဲ့ဒါပဲအဲ့ဒါကိုယောဂီကသဘောပေါက်လို့ဩငါကချွေရင်နေလို့ငါတရားတိုးတဲ့အောင်ပြုပြင်ပေးတာပဲလို့ခံယူတတ်ရင်ဒီယောဂီတိုးတက်တာပေါ့ဒီလိုမဟုတ်ဘဲနဲ့ဒီဖုန်ကြီးအာအရှိငါပဲလာပြောနေတယ်ဟုတ်ကလားအဲ့လိုဆိုအဲ့ဒီယောဂီတိုးတက်ပါ့မလားမတိုးတက်ဘူးအဲ့ဒီယောဂီမတိုးတက်ဘယ်ဒီမှာကမ္မထာညွှန်ကြားပြသနေတဲ့ဘုန်းကြီးတွေရောစောင့်ရှောက်တဲ့ဘုန်းကြီးတွေရောကိုယောဂီတွေကိုတရားသိတိုးတက်စေချင်တာပေါ့တရားစစ်တရားမှန်နေမြန်မြန်သိစေချင်တယ်သိပြီးလောဘဒေါသမောဟတွေငြိမ်းတော့ငြိမ်းစေချင်တာဒါတကယ်မေတ္တာကရုဏာပဲတကယ်စေတနာပဲအဲ့ဒါနဲ့ပြောတာအဲ့ဒါနဲ့ပြုပြင်ပေးတာအဲ့ဒါနဲ့သတိပေးတာပဲအဲ့ဒါကိုသဘောမပေါက်ဘူးဆိုလို့ရှိရင်တော့အဲ့ဒီယောဂီမတိုးတက်တော့ဘူးပေါ့မနေ့ကယောဂီတယောက်ပြန်သွားတယ်မော်ဘီယာပြန်ကနေသူသားလာကြတယ်ဟိုညုံကနေမှာတရားသီလရှင်တယောက်ကသူကအဲ့ဒီယောဂီကိုခေါ်ခဲ့တာလည်းဟုတ်တယ်ပြီးတော့သူကဒီမှာကြာဆောင်းလျှောက်တာလည်းဟုတ်တယ်အဲ့ဒီသီလရှင်ကလည်းသူပြန်မှမို့ယုံကနဲ့လိုက်ပို့ပြီးတော့လှုပ်စရာ၊ကင်စရာ၊လှူစရာ၊တန်းစရာလေးတွေလိုက်စီစဉ်ပေးတယ်။ရောတကမကြီးရဲ့သားလည်းလာခေါ်တယ်။အဲ့မှာသုံညတော့ထွေထွေရရစကားပြောကြတာပေါ့။စကားပြောတော့လည်းပဲအသံကကျဲတယ်နဲ့တူပါတယ်။ဒါနဲ့ဒီကဥယေဝရကတွေ့တော့ဥယေဝရကအော်လှုပ်လိုက်တယ်ဘယ်နဲ့ယောဂီတွေလုပ်ပြီးဒီလားပြီးစကားပြောနေလဲဘယ်လိုစကားပြောနေလို့ပဲတရားတက်မလဲစသည်ပေါ့လေဥယေဝရအတန်ကလည်းကျဲတယ်သူကမတိုးဘူးသူကတိုးလို့ပြောတော့တောင်ကျဲတာအဲ့ဒါကျဲကျဲပြောပြီးဆိုသိကျဲတာပဲညာနဲ့ဘုန်းကြီးစီလာကြတော့အဲ့ဒီဒီကကူညီတဲ့ဒီလားချင်းကလျှောက်တယ်ဒကမကြီးကပြန်မှပါဖရားတဲ့သူသားကလာကြတာပါအဲ့ဒါဟုတ်တယ်မယုံမနဲ့မှာစကားလေး15မိနစ်ပဲပြောရပါသေးတယ်ဗျာတဲ့ဥယျာရကလာအော်ရတာတပည့်တော်ကိုလန့်သွားတာပဲဥယျာရလာအော်ရတာတပည့်တော်ကိုလန့်သွားတာပဲအဲတကယ်လို့ဆိုလို့ရှင်အကျိုးသိအကြောင်းသိပြောရရင်တိုးတိုးတက်တာပြောရရင်ကောင်းပါတယ်ဟာနင်တို့ဘာလို့စကားပြောနင်တို့မပြောရနဲ့လေတရားထုတ်တာစကားပြောဖို့လာတာမဟုတ်ဘူးဘယ်တရားတက်မလဲပြောဖို့ပေါ့တဲ့ကတော့អော်လိုက်တာတပည့်တော်ကိုလန့်သွားတာပဲပြီးတော့သူသုံးတဲ့စကားလုံးလေးကစကားပြောတာ15မိနစ်ကလေးရှိသေးတယ်အဲ့ဒါဘုန်းကြီးကပြောတယ်ဟဲ့
15မိနစ်မပြောနဲ့5မိနစ်စကားပြောရမယ်တရားကအများကြီးပြတ်သွားပြီလို့15မိနစ်ဆိုတော့နင်တို့ကလွန်သွားပြီပေါ့လို့အဲ5မိနစ်စကားပြောမိရင်မတရားကတစ်နေ့လုံးပြတ်တာလို့ဘုန်းကြီးအဲ့လိုပြောတယ်အဲ့ဒါကသီလရှင်ကပြောတာဟိုဒကမကြီးကဘယ်နဲ့ပြောလဲဆိုတတိတော်တော့စိတ်မဆိုးပါဘူးခင်ဗျာတဲ့ကို့ဆုံးမတာပဲတဲ့အဲကာယကံရှင်အဆုံးမခံတဲ့ဒကမကြီးကပြန်တဲ့ဒကမကြီးကယောဂီမကြီးကကို့ဆုံးမတာပဲတဲ့တတိတော်တော့စိတ်မဆိုးပါဝမ်းသာတယ်တဲ့အဲနောက်ကြတော့ကိုသတိထားဖို့ပေါ့တဲ့ไก่ลูกเนี่ยอายุษาจะมากว่าไปอูล่ะอายุษาจะกว่าล่ะมะเนี่ยมะเนี่ยมะเนี่ยลาชอกตาฮะตะหยอกก็อเป็ดเนี่ยตะหยอกก็อก้องเนี่ยบดุว่าหมั่นอก้องเนี่ยลูกอ่ะหมั่นแล้วเป็นเนี่ย15นาทีที่จองสกาบอกเลยลมีบ่มันเนี่ยยงงั้นเนี่ยโหยงงั้นเลยเลุชุบไปลูชุบไปเนี่ยฮะအဲ့တော့ဟိုဒကမကြီးကသူကသဘောထားမှန်တယ်နားလဲတပည့်တော်ဝမ်းသာတယ်ခင်ဗျာတဲ့တပည့်တော်ဆုံးမလာပဲတပည့်တော်အခုဆယ်ရက်ထဲအားထုတ်နိုင်တာနောက်ကြတလားအားထုတ်နိုင်အောင်တပည့်တော်ကြိုးစားပါမယ်ခင်ဗျာတဲ့ဒကမကြီးကတော့ပြုံးလို့အဲ့လိုဖြေရမှာလေအခုမြတ်စွာဘုရားရဲ့ဒီဆုံးမဟာအဲ့ဒါကိုကြည်ရဲတာမေတ္တာကရုဏာရှေးရှုကားဖြင့်နာနာကျင်ញင်အပြင့်မြင့်တိုင်းသွန်သင်္ဒာယုပန္ဒိမျိုးကိုရွှေအိုးညွန်ကြသူအလားသူဝတ်တော်စီကဆက်ဆန္ဒများများအကျိုးတွေအဲပြောလျှောက်တဲ့ဒီလားရှင်ကအော်ပြလိုက်တာဖြစ်လန့်သွားတာပဲတဲ့သူကအဲ့ဒါပါသေးတယ်ခွန်ကြီးထင်တာတော့ဒီလိုမအော်ရင်တော့ရအောင်မပေါ်လို့အော်လိုက်တာနဲ့တူတာပဲအဲ့လိုပဲဖြစ်မှာပဲ။တာမန်အကျိုးသက်အကြောင်းနဲ့ပြောနေရမှာမဟုတ်တာနဲ့လန့်ဖြတ်သွားအောင်អော်ပြလိုက်တာနဲ့တူတယ်။ဒါတော့ဘုန်းကြီးတို့တရားကဘယ်အနေပြီးဘယ်ထွက်လာလား။ပရိယပฏิပပฏิဝေဒဟုတ်ကဲ့လား။အဲ့ဒီကဒါတော့အဲ့ဒီတွက်သွားခန္ဓာဂုံတော်ရဲ့အောက်ကတန်ဋိဌိကဂုံတော်မှာလဲကြည့်ပေါ့ဘဂဝါတဓမ္မောရှင်တော်မြတ်ဖျားဟောမိန်ကြားသည်လောကုတ္တရာကိုဘမြတ်တရားသည်ဟောဒီကြတော့လောကုတ္တရာကိုဘပဲပါတယ်တန်ဋိဌိကမှာလောကုတ္တရာကိုဘဆိုတော့ဘယ်ဟာတွေလုံးဘာကြံ गे ပရိယတရားကြံခဲ့တယ်ပရိယတရားဆိုတာသင်ယူနာကြားရတဲ့တရားမဟုတ်လားအဲ့တော့တန်ဋိဌိကမှာကအဲ့ဒီဟာဘာလို့မပါလဲဆိုတော့သေချာရွတ်ကြည့်ပေါ်သိမှာပေါ့တန်ဋိဌိကောသူများပြောကြားစကားနှင့်မြမယုံရပဲကျမ်းမကိုယ်တိုင်သိမြင်နိုင်တော့တရားတော်မြတ်ပါပေတည်းတဲ့ဟောပါတယ်နော်ကိုယ်တိုင်ကိုယ်တိုင်တွေ့ပြီးတော့ကိုယ်တိုင်သိရတဲ့တရားဆိုသဖြင့်ပရိယပါလို့ရမလားမရဘူးအဲ့ဒီမဲ့၄ပါးပို့၄ပါးပဲဒါကြောင့်ဘုရားတဏ္ဍမောရှင်တော်မြတ်ဗျာဟောမိန်ကြားသည်လောကုတ္တရာကိုဘမြတ်တရားသည်မဲ့၄ပါးပို့၄ပါးနိဗ္ဗာန်မဖော်တော့ဘာကြောင့်မဖော်လဲဆိုတော့တိုးအောင်လို့လောကုတ္တရာတရားကိုဘဆိုရဲကသိသွားပြီဘာကြောင့်လဲဆိုအထက်က၁၀ပါးပြောခဲ့တာကိုဟုတ်တယ်မလားအဲ့ဒီ၁၀ပါးတည်းမှာကိုတွေ့သိရတဲ့တရား၉ပါးဆိုသဖြင့်မယ်၄ပါးဖူ၄ပါးနိဗ္ဗာန်ဆိုတာသိကြပြီပရိယတ်မပါတော့ဗန္ဒိဋ္ဌိကောသူများပြောကြားစကားနှင့်မြမယုံရပဲကျမ်းနာကိုယ်တိုင်သိမြင်နိုင်သောတရားတော်မြတ်ပါပေသည် Now အဂါလိကောကြတော့ဘဂဝါတဓမ္မောရှင်တော်မြတ်ဖုရားဟောမိန်ကြသည်မဲ့၄ပါးတရားတော်မြတ်သည်ဒီကြတော့မဲ့၄ပါးတည်းရှိတော့ဟုတ်ကဲ့လားမဲ့၄ပါးတရားတော်မြတ်သည်အဂါလိကောအချိန်မလင့်မဖြစ်မနေချက်ချင်းအကျိုးပေးသောတရားတော်မြတ်ပါပေသည်အဲ့ဒါရှင်မဆိုးလို့ စကလုံးလေးတစ်လုံးမြုပ်ထားလိုက်တာဟိုစကားလည်းမချောမှဆိုလို့အတိဘယ်ကအကာလီကောအချိန်မလင့်မဖြစ်မနေထိုဒီဟူသောအကျိုးကိုချက်ချင်းပေးတော့တရားတော်မြတ်ပါပေသည်ဒါပြောတာဖိုးတရားဆိုတာဖိုးဆိုတဲ့စကားလုံးကဖလဖလဆိုတာအကျိုးတရားဘယ်သူရဲ့အကျိုးရဲ့အကျိုးလဲဆိုတော့မဲ့ရဲ့အကျိုးမဲ့ကအကြောင်းတရားဖိုးကအကျိုးတရားသောတပတိမဲ့ကအကြောင်းတရားသောတပတိဖိုးကအကျိုးတရားသဂရာဂามိမက္ကအကြောင်းတရားသဂရာဂามိဖို့ကအကျိုးတရားအနာဂามိမက္ကအကြောင်းတရားအနာဂามိဖို့ကအကျိုးတရားအရဟတမက္ကအကြောင်းတရားအရဟတဖို့ကအကြောင်းတရားမက်စိတ်ဆိုတာမက်တစ်ခုမှာတစ်ကြိမ်ပဲဖြစ်တယ်တသံတရာလုံးမှာတစ်ကြိမ်ပဲစိတ်ကလေးတစ်ကြိမ်ဖြတ်ခနဲဖြစ်ပြီးချုပ်ငြိမ့်သွားတယ်ဘဝတန္တရာတစ်ခုလုံးမှာသတ္တပတိမစိတ်ကလည်းတကြိမ်ပဲဖြစ်တယ်အဲ့ဒီစိတ်ကလေးချုပ်သွားပြီဆိုရင်သူ့နောက်ကသူ့ရဲ့အကျိုးဖြစ်တဲ့ဖို့စိတ်တွေဖြစ်လာမစိတ်မဖြစ်သေးသမျှတော့ဖို့စိတ်ကဘယ်လိုမှဖြစ်လို့မရဘူးမစိတ်ဖြစ်လိုက်မှပဲမစိတ်ဖြစ်ပြီးလို့ချုပ်ပြတ်သွားမှပဲဖို့စိတ်ကအကျိုးဖြစ်တဲ့စိတ်ကဖြစ်လာဒါကြောင့်မက္ကအကြောင်းဖို့ကအကျိုးတို့သူပဲသဂရဂามိမစိတ်ဖြစ်လည်းပဲအဲ့ဒီမစိတ်ကလေးကတကြိမ်ပဲဖြတ်ခနဲအရိယသစ္စာ၄ပါးထိုးထွင်းသိလိုက်ပြီးချုပ်သွားရောချုပ်သွားပြီးတော့နောက်ကဆက်ဆက်ဖြစ်တဲ့စိတ်တွေကဖြူစိတ်တွေသူရဲ့သဂရာဂามိမြဲ့အကျိုးသဂရာဂามိဖြူစိတ်တွေဒါကြောင့်မက်ကအကြောင်းတရားဖြူကအကျိုးတရားဒါဖြင့်အကြောင်းတရားဖြစ်တဲ့မက်စိတ်ကအကျိုးတရားဖြစ်တဲ့ဖြူစိတ်ကိုအချိန်ကာလဘလောက်ချာပြီးမှများဖြစ်ပေါ်စေသလဲလုံးဝအချိန်မချဘူးစိတ်ကလေးတစ်စိတ်တောင်ကြားရဲရမချဘဲနဲ့မက်စိတ်ဖြစ်ချုပ်ပြီးတာနဲ့တပြိုင်တည်းထက်နောက်ကကကဖို့စိတ်ကချက်ချင်းဖြစ်တယ်အချိန်ကာလမချဘဲနဲ့အကျိုးဖို့စိတ်ကချက်ချင်းဖြစ်တယ်အဲဒါကြောင့်အကာလိကအချိန်ကာလမချဘဲအကျိုးကိုဖြစ်ပေါ်စေတဲ့တရားဘယ်သူလဲဆိုတော့မက်တရားဒါကတော့အမြင့်ဆုံးကိုပြောတာအနိုင်ဆုံးအနေနဲ့ဆိုလို့ရှိရင်လည်းပဲဒီတရားအခုလိုက်တာအခုကသို့ဖြစ်အခုကြိုးအကျိုးမရဘူးလားရတာပဲအဲ့ဒါအနိုင်ဆုံးပဲအဝိပဿနာတရားအခုထိုင်အခုရှုမှတ်လိုက်အခုရှုမှတ်လိုက်တဲ့ဆိုမှတ်စိတ်နဲ့ရှုစိတ်နဲ့အရှုခံအာယုံတဲ့ရတာနဲ့တပြိုင်တည်းစိတ်ကလေးငြိမ်ချသွားပြီးတော့ဟောမချမ်းသာဘူးလား gain ချက်ချင်းအကျိုးမရဘူးလားအဲ့ဒါအောက်ဆင်တွေကအကျိုးတွေပေါ့ဟိုကတော့ထိတ်ဆုံးအဆင်ကအကျိုးမက်ကအကြောင်းဖိုကအကျိုးမက်တိဟုသောအကြောင်းတရားကဖိုတိဟုသောအကျိုးတရားကိုအချိန်ကာလမချားပဲဖြစ်ပေါ်စေလို့အဲ့ဒီတရားဟာအကာလိကတရားဒါပြောတာဒါကြောင့်ဘဂဝါတဓမ္မောရှင်တော်မြတ်ဖရာဟောမိန်ကြားသည်မက်လေးပါးတရားတော်မြတ်သည်အကာလီကောအချိန်မလင့်မဖြစ်မနေဖြူဒီဟုသောအကျိုးတရားကိုချက်ချင်းပေးသောတရားတော်မြတ်ပါပေသည်ဒီလိုလားမှာစကားမချောမှားရဲ့များပါမှားရဲ့ဆိုးလို့မို့အချိန်မလင့်မဖြစ်မနေချက်ချင်းအကျိုးပေးသောတရားတော်မြတ်ပါပေသည်လို့ဆိုလိုက်အဲဘုန်းကြီးတို့ဂုံတော်မြတ်မပြန်နေကမသိလွယ်ဘူးလားမလို့တိလွယ်တာတော့ဟမ်အရစကားတွေနဲ့စီကုံထားလို့မဟုတ်လားစာစကားနဲ့မဟုတ်ဘူးအရစကားနဲ့စီကုံထားတော့တိလွယ်တာပေါ့လူတိုင်းသိတာပေါ့အဲ့လိုသိအောင်လုပ်ထားတာဒီတော့ဆိုလိုတာကအခဏပရိယပฏิပတ်ပฏิဝေဒမှာပฏิဝေဒဟာမဲ့လေးပါဖူလေးပါနိဗ္ဗာန်တရားတော်ရဲ့ဂုဏ်တော်ကြတော့သူ့နေရာနဲ့သူတွက္ခာတဂုဏ်တော်ကြတော့10ပါးလုံးပါတယ်တန်ဋိဌိကဂုဏ်တော်ကြတော့9ပါးအဂါလိကဂုဏ်တော်ကြတော့4ပါးအောက်ကဂုဏ်တော်တွေကြတော့9ပါးဣဟိပတိကဩပနိယိကပစ္စတံဝိရိတဘောဝိညူဟိအဲ့ဒီဂုဏ်တော်တွေကြတော့9ပါး အဲ့ဒါလေးနားလည်သဘောပေါက်ပြီဆိုရင်တော့ပူပြီးတရားတော်ပေါ်မှာကြည်ညိုမှုယုံကြည်မှုကိုးစားမှုအားထားမှုပိုးလာတာပေါ့မဟုတ်ဘူးလားဒီတော့အခုဘုန်းကြီးပြောနေတာသတ္တာဝိရိယသတိသမာဓိပညာမှာပညာကိုနည်းနည်းလေးချဲ့ပြောမိတယ်မဟုတ်ဘူးလားနားတော့လဲသလားသဘောတော့ပေါက်သလားမှတ်ကောမှတ်မိလားသိကြလားအမှန်တော့ဒီနေ့ပြောရမှာသတိကိုပြောရမှာဟိုအရင်တစ်ပတ်ကဝိရိယပြောခဲ့တယ်မဟုတ်လားဝိရိယတော်လောက်သွားပြီဒီနေ့တတိပြောရမှာတတိပြောဖို့ရာအတွက်အခြေခံပြန်ပြီးတော့ခြီလိုက်တာမေ့မသွားအောင်လို့အဲအခြေခံခြီတာနဲ့ပဲပြီးသွားပြီတရားတော်ပဲဟုတ်လားတတိကနောက်ခါကျမှဆက်ပြန်ကြရမယ်နှက်ပြန်ကြမှဆက်ပြန်ကြရမယ်လို့တော့ပြောလို့မရအောင်နှက်ပြန်ကြတော့ဥပုံနေမို့လားဥပုံနေဆိုတော့တခြားတရားဟောရမှာဘာတရားတော့ဟမ်ဗုဒ္ဓဘာသာအခြေခံတရားဟုတ်ကဲ့လားအဲ့တော့ဒီနေ့ဒီလောက်နဲ့တော့တော့ကြာကြတော့မမှတ်မိပဲနေလိုက်မွေးကုန်လိုက်အဲ့ဒါသတ္တာဝိရိယသတိသမာဓိပညာအိန္ဒြေ၅ပါးဘု၅ပါးမိမိသဏ္ဍာန်မှာထက်သန်အားကောင်းပြီဆိုလို့ရှိရင်တော့တရားတိုးတက်လို့မလို့လောကုတ္တရာတရား၉ပါးကိုရဖို့ရနိစ္စပြီတဲ့ဒါကြောင့်လောကုတ္တရာတရားကိုပေါ့ကျိုးကျိုးစားစားအသေးစိတ်အမူအရာတွေကိုကြာကြာနာနာအလေးထားပြီးတော့ဖြည်းဖြည်းကလေးစိတ်စိတ်ကလေးနဲ့အခန်းအဆောင်မှာပါမလွတ်ရအောင်တချို့ကအခန်းအဆောင်ကြတဲ့လွတ်တာကိုနဲတချို့ဘာကိုမပါတော့ဘူးကိုယ်ခန်းရောက်တဲ့အခါကျရှုမှတ်မှုကိုဘာမှမပါတော့ဘူးအရက်ထဲလိုဖြစ်သွားတယ်အဲလိုကတော့တရားမရဘူးအကြောင်းလဲဆိုတော့ရှုမှတ်မှုတွေကြားပြတ်ခါပြတ်နေတော့တမာရီကလည်းကြားပြတ်ခါပြတ်တမာရီခါပြတ်နေပြီဆိုလို့ရှင်တရားကမရဘူးအဲ့ဒါကြောင့်ရှုမှတ်မှုဆက်ဆက်ဖို့လိုတယ်ဆိုတာအဲ့ဒါပြောတာကိုယ်ခန်းထဲမှာလည်းရှုမှတ်ရမယ်ရေချူကန်နဲ့လည်းရှုမှတ်ရမယ်ဝတ်လျှော်တော့လည်းရှုမှတ်ရမယ်အခန်းထဲကိုယ်အဆောင်မှာဟိုနာဒီနာသွားတဲ့အခါလည်းပဲအ ਨੇ ဆုံးဘယ်လက်နဲ့ညာလှမ်းနေတော့မလွတ်အောင်ရှုမှတ်ရတယ်အဲ့ဒီနည်းအားဖြင့်ဆက်ဆက်မိသွားစေရတယ်အဲ့လိုမှရအဲ့လိုဆက်ဆံမိအောင်ရှုမှတ်ပွားများကြိုးစားအထောက်နိုင်ကြခြင်းအပြင်မိမိတို့အလိုရှိရတဲ့လောကုတ္တရာတရား၉ပါးကိုလင်းမြန်စွာမျက်မှောက်ပြု၍ရနိုင်ရောက်နိုင်ကြပါစေ။